ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအပေါ်ဇန်နဝါရီ23ရက်နေ့ကချမှတ်လိုက်တဲ့ကြားပြအရေးပေါ်တိုင်းနာဆောင်ရွက်ရမယ့်ဆုံးဖြတ်ချက်ကိုပြည်ပရောက်တိုင်းသားတချို့ကကြိုဆိုလိုက်ကြပြီးဒီဆုံးဖြတ်ချက်ဟာလူမှုအပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေဆက်မလို့ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလုပ်ရက်တွေဆက်မဖြစ်ရအောင်တားဆီးပေးဖို့ဂမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်နဲ့ပတ်သက်ပြီးကြားပြအရေးပေါ်စီမံမှုဆုံးဖြတ်ချက်၄ချက်ကို ICJ တရားရုံးကကြာသပတေးနေ့မှာချမှတ်ခဲ့တာပါ ICJ ရဲ့ဒီဆုံးဖြတ်ချက်ဟာတက်မတော်အပါဝင်လက်နက်ကင်တပ်ဖွဲ့တွေကလူမှုအပေါ်ရာဇဝတ်မှုကျူးလွန်တာတွေဆက်မလုပ်ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့ American California ပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကသုံးသပ်ပါတယ
်ဒီ ICJ ကနေပြီးတော့မှသူထုတ်ပြန်လိုက်တဲ့အချက်၄ချက်ထဲမှာနမနိုင်ငံဟာဒီလိုမတရားမှုတွေပြစ်မှုတွေကျူးလွန်နေတယ်ဆိုတာကိုသူတို့အနေနဲ့အတိအမှပြုတ်တဲ့သဘောဖြစ်တယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့လူမျိုးတောင်းတဖြတ်မှုရောက်သွားအောင်မလုပ်ဖို့အစိုးရအနေနဲ့ကာကွယ်ပေးဖို့ဟန်တားပေးဖို့သူတို့အနေနဲ့ပြောတယ်လို့ကျွန်တော်မြင်တယ်။တကယ်လို့မြန်မာနိုင်ငံအစိုးရကဒီ ICJ ရဲ့ဆုံးဖြတ်ထားတဲ့အချက်အလက်တွေကိုလုပ်ပေးမယ်ကာကွယ်ပေးမယ်ဆိုလို့ရှိရင်ပမာပြည်အတွက်တော့ကောင်းမယ်လို့မြင်တယ်။ဘာလို့ဆိုတော့ကုလသမဂ္ဂရဲ့အခုဆုံးဖြတ်ချက်တွေကိုလည်းလိုက်လျောတယ်တကယ်လည်းဒီလိုလူမျိုးတုံးတက်ဖြတ်မှုမဖြစ်အောင်ကာကွယ်ပေးတယ်ဆိုရင်ဒါကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရဲ့ဥစားပေါ့တိခါနဲ့နာမည်ပြန်ပြီးတော့ဆယ်နိုင်တယ်လို့ကျွန်တော်မြင်တယ
် ICJ ကအခုလိုဆုံးဖြတ်ချက်တွေချမှတ်လာရတာဟာရခိုင်မြောက်ပိုင်းအရေးမှာစစ်တပ်ရဲ့လှုပ်ဆောင်ချက်တွေကြောင့်ဖြစ်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပြီးတကယ်တမ်းမှာတော့မြန်မာတပ်မတော်ကတိုင်းသားဒေသတွေမှာပါနှစ်ကာလကြာရှည်ကျူးလွန်ခဲ့တာတွေဟာလူမသိသူမသိဖြစ်ခဲ့ရတာကြောင့် ICJ ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ
်ဒီကြားဖြတ်ကာလမှာအစီအမံတွေလုပ်ပေးမဲ့ကိစ္စတွေနဲ့ပတ်သက်ပြီးမှကျွန်တော်ကလိုက်လိုက်လဲလဲကြိုဆိုပါတယ်ခင်ဗျသက်သက်ကနေပြီးတော့တည့်ရက်နဲ့ကျူးလွန်ခဲ့တဲ့အပြစ်မှုတွေကရေရွက်ချက်ရှိရှိနဲ့လုပ်ခဲ့တဲ့ဟာတွေအများကြီးရှိခဲ့တယ်နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုမရှိဘူးလို့ထင်မြင်ယူဆခဲ့လို့ပဲဒီလူတွေကိုစပ်ဖြတ်ခဲ့တယ်။အခုဒီလိုမျိုးအခြေအနေရောက်သွားတော့နိုင်ငံတကာကနေစောင့်ကြည့်နေတယ်။အရေးယူဖို့အဆင်သင့်ရှိတယ်။အနေထားကိုရောက်သွားတဲ့အချိန်မှာစစ်တပ်ကနေပြီးတော့အရင်အတိုင်းလိုမျိုးလက်လက်စပွဲဒီလူတက်မှုတွေတရားကျူးလွန်မှုတွေလုပ်ဖို့အရင်တောင်းခဲရင်သွားတာပေါ့။ဥပမာကျွန်တော်ရှမ်းမြောက်မှာဖြစ်ခဲ့တဲ့ကိစ္စကချင်မှာဖြစ်ခဲ့တဲ့ကိစ္စတွေကတကယ်ကိုကျူးလွန်ခဲ့တဲ့လူတွေကအခုရခိုင်မှာပြန်ကျူးလွန်နေရပါတော့ဒီရခိုင်မှာလုပ်တဲ့ဟာကနိုင်ငံတကာမှာအရေးယူမှုအထက်မှာပါဝင်လာတယ်ဆိုတော့ရခိုင်မှာဖြစ်ဖြစ်ကချင်မှာဖြစ်ဖြစ်ကတော့သူညီတယ်လို့ပဲပြောရမှာပါအဲဆိုတော့နောက်ဆုံးဒီဟာဦးစီးကုတ်ခဲ့တဲ့လူကသူဦးတယောက်ပဲဖြစ်နေရဆိုတော့ချိုးဖောက်တဲ့လူတွေကသူညီတယ်အဲလိုဆိုတော့ကျွန်တော်ကကြိုဆိုရမယ်လို့ပြောတာပ
ါတကယ်တော့ ICJ ရဲ့ဆုံးဖြတ်ချက်ဟာရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကရှင်းလင်းသွေးတင်မှုလုပ်ခဲ့တယ်ဆိုတော့ဆူဆွဲချက်ပေါ်အခြေခံပြီးထွက်လာတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒါပေမဲ့တိုင်းသားတွေအပေါ်စစ်တပ်ရဲ့ကျူးလွန်မှုတွေကိုကဘာကသတိမထားမိကြသေးဘူးလို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းဆန်ကထောက်ပြပါတယ်
။ဒီလူမျိုးတုံးတက်ပြတ်မှုတွေဗမာပြည်မှာဖြစ်ပေါ်စေတဲ့ဟာကိုမြန်မာအစိုးရကနေပြီးတော့ချက်ချင်းအကာအကွယ်ပေးဖို့ရပ်တန့်ပေးဖို့အဲ့လိုဆုံးဖြတ်ချက်တစ်ခုပါပါတယ်။အဲ့ဒီရောအဲ့ဒီ ICJ ရဲ့ဆုံးဖြတ်ချက်ကဗမာပြည်လူသားတစ်ဖွဲ့ကိုအကွယ်ဖြစ်တဲ့အတွက်ကျွန်တော်အဲ့ဒီကိစ္စတော့ထောက်ခံပါအခုလောလောဆယ်ကတော့တို့ရောကတော့လူတစုတစ်ဖွဲ့ပေါ့နော်အဲ့ဒီဟာကို target ထားပြီးတော့ပြောရတာတွေ့ရတယ်ဆိုတော့ပမာဒီထဲမှာကျွန်တော်တို့တကယ်တိုင်းရင်းသားတွေလက်ဒီပုံဒီနီးနဲ့ခံနေရတယ်အခုလက်ရှိဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာဒီတိုင်းပဲတည်ကြည်နေတယ်ဟောစစ်တပ်ကမျိုးစုံတပ်ဖြတ်နေရတယ်ရှိတယ်ဆိုတော့ကဘာအားနေပြီးတော့အခုတော့ဒီအာယုံဆိုင်လာနိုင်အောင်ကြောအားပေးဖို့ဝိုင်းဝန်းပြီးတော့လုပ်ဖို့အတွက်ကျွန်တော်တို့မှာအကြောထောက်နောက်ခံနေမရှိဘူးဖြစ်နေတယ်အဲ့ဒါအတွက်ကြောင့်ကျွန်တော်တို့ကဒီဥစ္စာကိုတော့အတိုင်းအတာပေါင်းစုံဖြူပြီးတော့ကဘာတိလာအောင်ဒီလိုမျိုးအေးအေးယူလာနိုင်အောင်ဆောင်ရွက်သွားဖို့ကျွန်တော်တို့ကြိုးစားနေပါတယ
်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေနေရပ်ပြန်လာရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ် ICJ ကချမှတ်လိုက်တဲ့ဂျားပြတ်အစီအမံ၄ချက်ထဲမှာမြန်မာစစ်တပ်ဖြစ်စေပြည်သူ့စစ်အဖွဲ့ဖြစ်စေအခြားအဖွဲ့အစည်းတစ်ခုခုကဖြစ်စေဂျီနိုဆိုက်စာချုပ်အပိုက်နှစ်ပါလူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့လုပ်ရက်တွေကိုမကျွလွန်နိုင်အောင်ကျွလွန်မှုလှုပ်ဆောင်မှုမလုပ်နိုင်အောင်မြန်မာနိုင်ငံအနေနဲ့အဲ့ဒီအဖွဲ့အစည်းတွေကိုထိန်းချုပ်ကင်တွယ်ရမယ်ဆိုတဲ့အချက်ပါဝင်လာကြောင့် လက်ရှိ NLD အစိုးရဟာတက်မတော်ပါဝင်လက်နက်ကိုင်အဖွဲ့တွေကိုထိန်းချုပ်နိုင်ပါမလားဆိုတာကိုတော့ပြည်ပရောက်တိုင်းရင်းသားတွေကမေးခွန်းထုတ်နေကြပါတယ်ခင်ဗျာ။